England မှာကျင်းပနေတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 ထိပ်သီးညီလာခံမှာတက်ရောက်နေတဲ့ကမ္ဘာခေါင်းဆောင်တွေကကမ္ဘာမှာနောက်ထပ်ကပ်ဘေးရောဂါတွေဖြစ်လာရင်ပထမဆုံးရက်တရာအတွင်းတိုက်ဖျက်ရေးကာဗစ်ဘေးကြီးညာချက်ကိုဂရုပြုကြမယ်လို့ခန့်မှန်းထားပါတယ်။အင်္ဂလန်အနောက်တောင်ပိုင်းကအပန်းဖြေရွာကာဗစ်ဘေးမှာ G7 ထိပ်သီးညီလာခံကိုစနေနေ့မှာဒုတိယမြောက်နေ့အဖြစ်ကျင်းပခဲ့ပြီးခေါင်းဆောင်တွေဆွေးနွေးခဲ့ကြတာပါ။တင်းငွေနေမှာပြီးဆုံးမဲ့3ရက်ကြာထိပ်သီးညီလာခံအတွင်းဒီစီဇန်ကိုထောက်ပံ့ရေးအတွက်ခေါင်းဆောင်တွေဂရုပြုကြမယ်လို့ခန့်မှန်းထားကြပါတယ်။ COVID-19 ဆိုးဆိုးရွားရွားဖြစ်နေတဲ့အိန္ဒိယကိုလည်းဖိတ်ကြားထားတာပါ။ဒါပေမဲ့လည်း COVID-19 ဖြစ်ပွားမှုကဆိုးနေတာကြောင့်အိန္ဒိယကိုယ်စားလှယ်အဖွဲ့ကအစည်းအဝေးကိုလူကိုယ်တိုင်မတက်ပါဘူး။အိန္ဒိယမှာပြီးခဲ့တဲ့24နာရီအတွင်း COVID-19 လူနာသစ် 14,332 ဦးရှိပြီးရက်ပေါင်း90အတွင်းနေစဉ်ကူးစက်မှုအ ਨੇ ဆုံးဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကစနေနေ့မှပြောပါရယ်ရုရှားမှာနေစဉ်ကူးစက်မှုသည့် 13,500 ကျော်ရှိကြောင်းစနေနေ့မှထုတ်ပြန်ခဲ့ပြီးတောက်ချန်နေကကြီးညာတဲ့အရေးအတွက်ထက် 1,000 ကျော်တိုးလာတာဖြစ်ပါတယ
်ဇာပစင်ဂျီရီမိုင်းမီပရတိချစ်ကီပေါ ውት ရ
ကတီဒရင်ပါအတွင်းအလောက်ကတစခွဲလောက်ပိုများလာပါတယ်ကိုဗစ် -19 ကူးစက်မှုကိုကြိုတင်ကာကွယ်ရေးလုပ်ဖို့လူလူကြထိတွေ့မှုလျှော့ဖို့အရေးကြီးတယ်လို့မော်စကိုမြို့တော်ကအကြီးပေါ်စီကံဆရာဝန်ကြီးကပြောခဲ့တာပါရုရှားနိုင်ငံမြို့တော်မော်စကိုမှာပြီးခဲ့တဲ့သတင်းပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကနှစ်ဆထိတိုးလာတာကြောင့်စီးပွားရေးလုပ်ငန်းတွေအပေါ်ကန့်သက်ချက်တွေထုတ်ထားသလိုအလုပ်ခွင့်တချို့လည်းတပတ်ကြာပိတ်ထားဖို့စနေနေ့မှာမော်စကိုမြို့တော်ဝန်ကညွှန်ကြားထားပါတယ်ရှင်